မမောင်စုခင်ဗျာမကြတိခင်ကမြန်မာနိုင်ငံမှာဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့မြန်မာအစိုးရအကြဆွေးနွေးမှုတွေပြန်ဆတယ်လို့ကြားပါတယ်အဲ့မှာအကောင်ဆုံးရလဒ်တွေပေါ်ထွက်လာတဲ့ဆိုပြီးပြောတာလည်းကြားလိုက်ရပါတယ်အကုန်လုံးကိုလွှမ်းခြုံပြီးတော့အဲ့ပြီးခဲ့တဲ့ဆွေးနွေးပွဲအကြောင်းလေးကိုအကျဉ်းချုပ်နဲ့သုံးသပ်ပြပါလားခင်ဗျာဘလောက်ရှိကိုရွေ့လာတယ်လဲနိုင်ငံရေးအလားအလာအတွက်ဆိုတာ
ဒီဇမန်၂၁ရက်နေ့တမလောင်းနေပြစ်ခတ်ရစဲချင်းညာပြီးတော့ရပောင်း130ကျတဲ့အခါမှာဧပြီ30ရက်နေ့မှာမူဆယ်မှာတကြိမ်ဆွေးနွေးပါလေအဲမူဆယ်ဆွေးနွေးပွဲမှာအဲနာလနဲ့ကင်ဖွဲ့ဘက်ကနေပြီးတော့သူတို့ဘက်ကဆိုဗီယက်ပေါ့ပြစ်ခတ်ရဘိုင်လက်ထရယ်ထိုးရင်းနဲ့ပတ်သက်ဆိုဗီယက်မှာလေနောက်တမလောင်းကနေပြီးတော့သက်သန်းတိုးထားတဲ့2လကြည့်တယ်ဂျွန်30ရက်နေ့မှာမိုင်းလာမှာတကြိမ်ထပ်တွေ့ပါတယ်တွေ့တဲ့အချိန်မှာလည်းပဲတမရော်ဘက်ကနေပြီးအစုပြည့်ချက်ပြန်ပေးပါတယ်နောက်တစ်ခါနောက်နှစ်လတက်တန်းပြီးတဲ့ဩဂတ်30ရက်နေ့မှာချိန်တူမှာတခါတွေ့ပါတယ်ဘိုင်လက်ထရယ်နဲ့ပတ်သက်ပြီးတော့ဆက်ဆွေးနွေးပါတယ်ဆိုတော့မြောက်ပိုင်း3ဘွဲ့နဲ့ပတ်သက်ပြီးတော့2015လောက်ကဒီဘယ်လက်ထရထူးအတွက်တမလောဘက်ကသဘောမထားဘဲနဲ့အခု2018နှစ်ကုန်ပိုင်းမှာအပြန်အလှန် statement တွေကြေညာချက်တွေထုတ်ပြီးတော့ဘယ်လက်ထရထူးသဘောတူထားပါတယ်။ဒါပေမဲ့တကယ်တမ်းသူဆုံဆွေးနွေးတဲ့အခါမှာကွာဟာချက်တွေရှိပါတယ်။ရှိတယ်ဆိုတာကတော့တမလောဘက်ကအဆိုပြုချက်ကတော့တက်တည်နဲ့ပတ်သက်ပြီးနေရာထားထားရင်းနဲ့ပတ်သက်တဲ့သူပြုချက်ကကိုကန့်ဖွဲ့သည်ကိုကန့်ဒေသဟိုဝိုင်းဧရိယာမှာပဲနေရမယ်တီအန်အေသည်တီအန်အေဒေသပလောင်ကိုပိုင်းအုပ်ချုပ်ရေးဒေသမှာပဲနေရမယ်ဧရိယာလိုက်စာမှာပဲပြန်နေရမယ်ဆိုရယ်သူပြုချက်ရှိပါတယ်ဒီမြောက်ပိုင်းသုံးဘွဲ့ဘက်ကသူပြုချက်ကတော့သူတို့လက်ရှိအပြစ်ခိုက်ရစဲရင်ရစဲနေရာမှာတက်တည်ရက်ပြီးတော့တက်တည်ရက်တဲ့နေရာမှာပဲဒီခါရစေဘူးတင်ပြထားရှိပါတယ်အဲ့နှစ်ခုကအရန်ကွာဟပါတယ်အဲ့ဒီကွာဟတဲ့အခြေအနေပေါ်မှာဒီနေ့စစ်သက်ဆွေးနွေးလို့မရဘူးလို့ထင်ပါတယ
်ဆိုတော့အပြစ်ခါရစေတဲ့နေရာမှာပဲတက်တီကိုဆက်ပြီးဆွဲခွင်းပြုရမယ်ပေါ့သူတို့ဘယ်တောင်းဆိုတာ
နောက်ပိုင်းသုံးဘက်တောင်းဆိုတာတော့အပြစ်ခါရစေတဲ့နေရာမှာရှိတဲ့တက်တီကိုတည်ရှိဖို့တည်ရှိခွင့်တောင်းဆိုတာပါတက်ဖက်ကတော့မဟုတ်ပါဘူးတက်ဖက်ကတော့အပြစ်ခတ်ရစဲမယ်ဒါပေမဲ့တက်တစ်ဆက်ကမြဝိုင်းသုံးတက်တရသူတို့သတ်မှတ်တဲ့နေရာမှာနေရမယ်လို့တောင်းဆိုတာပါအဲ့ဒီနှစ်ခုကွာချက်အရင်ကြီးမားပါလေ
ဆိုတော့အခုနောက်ဆုံးတွစ်ဆုံခဲ့တဲ့အခါမှာဒီကွာချက်ကိုပုံမနိစ္စသွားစေနိုင်မဲ့အလားအလာကိုတွေးရပါလား
ဟုတ်နောက်ဆုံးတွစ်ဆုံတဲ့နေရာမှာလည်းအဲ့ကွာချက်နိစ္စဖွဲ့စေအလားအလာမရှိပါဘူးဟောဆိုအပြစ်ခတ်ရစဲရေးလုပ်မယ်ဆိုပေမဲ့ပြည့်ရပေမဲ့တက်ရတာမဟုတ်ဘူးဆိုတဲ့ဟာမျိုးဒီငင်းကုန်ရှင်ကတောင်းဆိုထားပါတယ်။သူကတက်ရတာမဟုတ်ဆိုတာအပြည့်ရပေမဲ့အပြည့်ရတဲ့နေရာမှာတက်တည်တရှိရလက်မခံဘူး။တက်တည်တရှိမှုနဲ့ပတ်သက်လာရင်တော့သူ့ဘက်ကတောင်းဆိုထားတဲ့နေရာမှာနေရမယ်ဆိုတဲ့တောင်းဆိုမှုမျိုးရှိပါတယ်။ဒီရှင်မျိုးကအားတော့နှစ်ဖက်သဘောတူညီမှုရဖို့ခက်ခဲနေတော့မယ်လို့ထင်ပါတယ
်။ဟုတ်ကဲ့ကျွန်တော်တခုနှိုင်းရှင်ပြီးမေးချင်တာသမနာဦးသိန်းစိန်လက်ထက်တုန်းကဒီတိုင်းသားလက်နက်ကင်တွေနဲ့အစိုးရနဲ့ညီညာရေးစစ်ဆေးမှုဟာပူပြီးတော့ခီးရောက်ခဲ့တယ်ထိရောက်ခဲ့တယ်လို့ပြောကြပါတယ်အဲ့ဒါမှန်ကောင်းမှန်ပါလိမ့်မယ်ဒါပေမဲ့အဲ့ဒီနေရာမှာလူတချို့ကဘာလို့အမှတ်ပေးကြသလဲဆိုရင်ညီညာရေးစစ်ဆေးတဲ့လူတွေဟာသိရင်နေတယ်ပုဂ္ဂိုလ်ရေးရင်းနှီးမှုကတဆင့်တိဆောက်ကြတယ်အတူစားရတောက်ကြအဲ့လို level ဖက်ပြီးတော့ဆွေးနွေးတယ်ဆိုတာကိုပြောကြတယ်ကျွန်တော်ဘဝင်မကြပါဘူးတကယ်တော့ personality ကြောင့်လူပုဂ္ဂိုလ်ရင်းနှီးမှုကြောင့်ညဉ့်ဉန်းကြီးကိုတိဆောက်လို့ရမလားဒီလိုပြဿနာဇင်းမြစ်ကိုဆက်ပြီးတော့ညှိနှိုင်းမှုမရှိဘဲနဲ့အဲ့လိုတိဆောက်တဲ့အတွက်ပုဂ္ဂိုလ်ရေးကိုအခြေခံတိဆောက်တဲ့အတွက်ညဉ့်ဉန်းကြီးအလားလားကောင်းခဲ့တယ်ဆိုတာလက်ခံနိုင်ပါလားဥမာဆို
တဖက်ကဆိုရင်ပုဂ္ဂိုလ်ရေးရင်းနှီးမှုရှိရင်ပို့ပြီးတော့ပြောလို့ဆိုလို့လွယ်တယ်ဆိုတော့အမှန်ပါပဲဒါပေမဲ့အဲ့တကူတဲ့တော့ပြဿနာမဖြစ်စေနိုင်ပါဘူးလက်ရှိ၃ဘွဲ့နဲ့ပတ်သက်လာလို့ရှိရင်ဦးသိန်းစိန်လက်ထက်တည်းကမပြေလည်တဲ့ပြဿနာလို့ပြောရပါမယ်။စက်တင်ဘာလဒီ9ရက်နေ့2015စက်တင်ဘာလ9ရက်နေ့မှာဒီ၃ဘွဲ့နဲ့ပတ်သက်ပြီးတော့သမ္မတဦးသိန်းစိန်နဲ့တက်မတော်ဘက်ကနေပြီးတော့ NCA ထိုးလက်မခံခဲ့တဲ့အတွက် ပြန် ပါဝင် ဖွဲ့ချွာ NC လက်မှတ်ထိုး ညှင်းပေးကြတာ တွေ့ရပါတယ် အဲ့တော့ ဒီ 3 ဘွဲ့ပြဿနာ ဦးသိန်းစိန် လက်ထက်တဲ့ မပြေလည်ခဲ့တဲ့ ပြဿနာ လို့ ပြောရပါတယ် ခင်ဗျာ
ဟုတ်ကဲ့ နောက် ကျွန်တော် အဲ့ဒီဟာနဲ့ ဆက်ဆက်ပြီးတော့ ကျွန်တော် စဉ်းစားမိတာ ရှိရသေးတယ် ဟို ထောင်လိုင်း အကြီးကဲ ဗိုလ်ချုပ်ခင်ညွန့် လက်ထက်တုန်းက KIA KIO နဲ့ ဝါရု နဲ့ ညင်ချမ်းရေးရရှိခဲ့တယ် ဆိုတာလဲ သူက
တိုင်းတိုင်းနဲ့ပြည်နှင်းနှီးသွားလာပြီးတော့ပုဂ္ဂိုလ်ရေးကိုအခြေခံတိရောက်ခဲ့တဲ့အပြစ်ရစဲလို့ထင်ပါတယ်နောက်တော့လည်းပဲအခြေခံပြဿနာကိုအီးရှူးစ်ကိုမဖြေရှင်းနိုင်တဲ့အတွက်ကြောင့်ပြန်ပြီးတော့ပြတ်သွားတာပဲလို့ကျွန်တော်ကတော့စဉ်းစားမိပါတယ်ဥမ္မာဆိုအမှန်ပါရဲ့လားခင်ဗျာအမှန်ပါတယ်ခင်ဗျာဝါနဲ့ပတ်သက်လို့ဦးခင်ညွန့်နဲ့ဆက်ဆံရေးရန်ကောင်းပါတယ်ဥမ္မာဝါ ဒီနေ့ဖြစ် bilateral တော့မထုံးနိုင်သေးတဲ့အခြေအနေမျိုးမှာပုဂ္ဂိုလ်ရရင်းနှီးမှုဒီတချို့ကိစ္စတွေကိုကျော်လွှားနိုင်ပေမဲ့တကယ်တမ်းမူဝါဒဆိုင်ရာပြဿနာတွေဖြစ်ရှိမှုဆိုလို့ရှိရင်တော့လက်တွေ့ကြကြဖြစ်ရှိမှုလိုအပ်မယ်လို့ထင်ပါတယ
်ဟုတ်ကဲ့အဲ့တော့မူအကြောင်းကိုပြောကြမယ်ဆိုရင်အဓိကအကျဆုံးဘယ်ကိစ္စကိုသူတို့သဘောတူဖို့လိုပါလဲခင်ဗျာမူတစ်ခုကိုပြောမယ်ဆိုရင်ဘယ်ဟာကိုသဘောတူရင်ဖြင့်ငါတို့စစ်ဆက်လို့ရပြီဆိုပြီးတော့ဘယ်မူကို focus လုပ်ပြီးတော့သူတို့ဒီတိုင်းသိမှာတယ
်တော့ဆိုအပြည့်ရဲ့ပြောမယ်ဆိုရင်တော့တက်နေရချာရေးနဲ့ဆိုင်နေဆိုင်နေမှာတက်မှာလေတော့ဆိုဝါရူ KNU နဲ့ပတ်သက်လာရင်တက်နေရချာနေချထားရေးနဲ့ပတ်သက်ပြီးတော့လက်ရှိနှစ်ဖက်တက်တွေရှိတဲ့နေရာကိုအတိအမှပြုထားတဲ့အခါမှာပြဿနာတော့မရှိဘူးလို့ထင်ပါတယ်ဒါမဲ့အခုနောက်ထပ်လာတဲ့တက်တွေဖြစ်တဲ့ကိုကန့် PNL AA တို့နဲ့ပတ်သက်ပြီးတော့တက်နေချာဆိုင်နဲ့ပတ်သက်ပြီးတော့အငင်းပွားနေတယ်ဆိုလို့ရှိရင်တော့အဲ့ဒါပြဿနာဖြစ်ရှိမှုခက်ခဲနေဦးမယ်လို့ထင်ပါတယ်ခင်ဗျာ
နောက်တစ်ခုကသူကပြောကြတယ်ဒီအစိုးရကုစလေဒက်မှာတက်မတော်ရဲ့ကုစလေမပါတဲ့အတွက်ကြောင့်အဲ့ကိစ္စကိုမဆွေးနွေးဖြစ်ဘူးလို့ပြောတယ်ဆိုတာလည်းကျွန်တော်ကြားပါတယ်ဒါပေမဲ့မစင်းမနှောက်မှာပဲအနောက်ပိုင်းတိုင်းစစ်ထနာချုပ်ပြောခွင့်ရဘုံမှုကြီးဝင်းစုံဦးဆိုတဲ့ပုဂ္ဂိုလ်ကဒီရခိုင်ဘက်မှာဂျွာရဲကိုသူတို့ပြစ်လို့ရွာသားတွေထိခိုက်တာနဲ့ပတ်သက်ပြီးတော့ခုခံခြေပသွားပါတယ်အဲ့ဒါကတော့အဲ့ဒီရွာသားတွေမှာသူပြောတဲ့အဓိကစကားကတော့မိန်းမတွေကိုဖယ်လိုက်ရင်ယောက်ျားတွေကအကုန်လုံးအေးအေးအမာခံတွေပဲဖြစ်တယ်ဆိုပြီးတော့သူတို့ပြစ်တာဟာမှန်ကန်တဲ့အကြောင်းဘုံမှုကြီးဝင်းစုံဦးဆိုတဲ့ပုဂ္ဂိုလ်က justify လုပ်သွားတယ်ခင်ဗျာ
အော်မနေ့ကကျွန်တော်တို့အုပ်ချုပ်မှုကိစ္စလုပ်ဖို့ဆိုပြီးတော့ဒီကြောင်းတကြောင်းအားတောက်တော်ကနေမဟာဘူးကြီးဆက်ကိုသွားတာတရက်တစ်ပြင်းသွားအဝင်မှာတရားတစ်ပြင်းကြီးကအဲ့တရားတစ်ပြင်းမှာတော့နောက်ပြန်ခါကျတော့မိုင်းနှလုံးခွဲခံတရက်တစ်ပြင်းသွားရနေပြီးတော့ပြီးခဲ့ဟိုပြင်းလက်နဲ့ငယ်လေးနဲ့ပြန်ကုကြုံပြီးတော့မှဒီအဲ့ကျတော့ကျွန်တော်တို့ကပြန်ပြီးတော့မှစီနာတဲ့နေရာကိုပြန်ဖြစ်တာလောင်ချမ်းလူတွေဒီတဲတမင်းနဲ့ဟိုရောက်နေတာကိုအဲ့ဒီတဲတပင်သွားရဟာလာကျွန်တော်တို့တက်နေပါတယ်သတင်းပေးတာလည်းတော့ပူအောင်ပါအောင်ဆောင်ရမှုလည်းအပြည့်ရဲ့အားကြမှာရွာဟိုဟာဖြစ်တဲ့ဒီဟာဖြစ်တဲ့ဆိုပြီးတော့တော့ပြောတော်လို့တော့တော့သူ့ဘာလုံးနေလို့ကတော့ညာတွေကဆက်ပြီးဖြစ်နေတော့ကြိုက်မှုရှိရဲဆိုတော့ညာတွေကလက်ခံနေရင်တော့သူစစ်ပူပြည့်လေးစီတွေကတော့ဘယ်သူပြည့်လို့စီနာလို့ကတော့မသိသွားဖို့ခြေခံပြီးတော့မှဟာလာလူလူရဲမှဟာလာသွန်ယူပြီးတော့မှတော့ဒီလိုပဲလုံးနေတာကြာရွယ်လေအေးအဲ့စနစ်ကြီးဟာဒီလိုပဲလေတော့ပြစ်ပြီးသွားနေဟာလာရွာလာမှန်လို့ပြောတယ်အဲ့မှန်တဲ့ရွာလာတွေကမိမလည်းယောက်ျားတွေနိုင်အဲ့ယောက်ျားတွေကအေးအေးပဲတော့သုံးမဟုတ်အေးမာကန်နေကြီ
းသူရဲ့ပြောဆိုချက်ကိုဥမ္မောင်ဆိုပဲလို့သုံးသပ်လို့ပါတယ်ခင်ဗျာ
ကဲတော့စနေဘောမှာပိုင်တက်ကုစလေမပါဘူးဆိုမဲ့ဆရာဦးဥခင်စောဦးကတော့တက်ကုစလေအနေနဲ့ညင်းကုန်ရှင်မှာပါနေတာလို့ကျွန်တော်တို့သိထားပါတယ်။ဟောသူ့အနေနဲ့တက်ကိုစားပြုရက်ခံပြီးပြောဆိုတဲ့လူမျိုးပဲပြောရပါမယ်။အဖက်ကပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီအရသားတွေနဲ့ထိခိုက်တဲ့ကိစ္စနဲ့ပတ်သက်လာရင်လူလူကိုကိုယ့်ဘက်မှာပါအောင်မစည်းဦးနဲ့တက်ကတော့ကြာဆုံးမှာပဲခင်ဗျာ။အဲ့တော့လူလူကိုရန်သူဖြစ်သဘောထားမှာလားလူလူကိုကိုယ့်ပဲစီးဦးမလားဆိုတာအဲ့တိုက်ခိုက်နေတဲ့တပ်တွေရွေးချယ်ရမယ့်ကိစ္စဖြစ်ပါတယ်လူလူကိုကိုယ့်ရဲ့ရန်သူဖြစ်ရွေးချယ်မယ်ဆိုလို့ရှိရင်တော့အဲ့တပ်ကကြာဆုံးမှာပါပဲလူလူကိုကိုယ့်ဘက်သားဖြစ်စီးဦးသိမ်းသိမ်းနိုင်တဲ့လူကတော့အဲ့တစ်စပွဲကိုအောင်နိုင်တဲ့လူဖြစ်ပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာကတော့လောလောဆယ်အပြစ်ခတ်ရစရေးရှစ်တူဘူးပထမလူအပ်တဲ့အဆင့်ဟာတက်နေရချထားရေးလို့ဥမ္မမွန်စိုးကသုံးသပ်ပါတယ်။အဲ့ဒီလိုတက်နေရချထားရေးဆုံးဖြတ်ချက်ဟိုတက်မတော်ရဲ့ထိတ်တန်းကောင်းဆောင်မိုင်းစီကလာဖို့လူသလား။က တူဒီမောမြေပြင်မှာစစ်မြေပြင်မှာတကယ်စစ်နေတတ်မှုအဆင်းနဲ့ပြည်လည်နိုင်တယ်ထင်ပါလားခင်ဗျာ
စစ်မြေမှာရှိတဲ့တတ်မှုအဆင်းနဲ့တော့ပြည်လည်ဖို့ခက်ခဲပါလေဟိုထိပ်ပိုင်းဆင်းရလာလို့လိုပါလေအခုစစ်ပွဲမှာကျွန်တော်တို့အဓိကခက်ခဲဖြစ်နေတော့ရခိုင်စစ်မျက်နှာပါပဲကျွန်တော်တို့ဟိုတပ်ဖက်ကတောင်းဆိုထားတာတော့ကိုကန့်ဒီဟိုအိုင်းမှာကိုကန့်အေရီယာဟိုအိုင်းမှာနေရေးတည်နေသေးသည်ဒီပလောင်ကိုပိုင်အုပ်ချုပ်ပိုင်နေဆိုတဲ့ကိစ္စတွေညှိနှိုင်းလို့ရပါသေးတယ်။ဒါပေမဲ့ရခိုင်စစ်မျက်နှာမှာရခိုင်ပြည်နယ်မှာအေးချေချတာလုံးဝလက်မခံနိုင်ဘူး။အေးဟာလိုက်စားဌာနချုပ်ကိုပြန်ဆိုးအောင်မယ်ဆိုတဲ့ကိစ္စမျိုးကတော့လက်တွေ့မကျပါဘူး။အဲဒီလက်တွေ့မကျတဲ့အခြေအနေမျိုးဆိုလို့ရှိရင်တော့ကျွန်တော်တို့စစ်ပွဲဆိုတာရှောင်လွှဲလို့ရမယ်လို့မထင်ပါဘူးခင်ဗျာ။